အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်နေရာအကြမ်းဖက်အဖွဲ့အစည်းဖြစ်ရှိနေစေဖြစ်တာကြောင့်သတိထားစောင့်ကြည့်ဖို့လိုတဲ့အကြောင်းအမေရိကန်ထိတန်းစစ်ပတ်သက်ရာအရှိတွေကသတိပေးလိုက်ကြပါတယ
် And we must remember that the Taliban was and remains a terrorist organization
တာလီဘန်နေရာတစ်ချိန်ကအကြမ်းဖက်အဖွဲ့အစည်းဖြစ်ခဲ့တယ်လို့အခုထိလည်းအကြမ်းဖက်အဖွဲ့အစည်းဖြစ်ရှိနေစေဖြစ်ပြီးအဲခိုင်ရာအဖွဲ့နဲ့လည်းအဆက်မပြတ်သေးပါဘူးဘလို့လူတွေနဲ့ဆက်ဆံနေရတယ်လဲဆိုတာကျွန်တော်ကတော့ရှင်းရှင်းလင်းလင်းမြင်ပါတယ်လို့အမေရိကန်ပူးတွဲစီးပွားရေးချုပ်များဥက္ကဋ္ဌဘိုချိုချီမတ်မင်လေးကအင်္ဂါနေ့ဆက်တော်ကျန်းသာပွဲမှာပြောဆိုလိုက်တာပါနှစ်ပေါင်း20ကြာအာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ပြီးတပ်တွေရုံးသိမ်းရမှာ POP ရဲ့အခြေအနေကြုံရတဲ့ပုံဝေဖန်မှုတွေကြီးကျယ်ထွက်ပေါ်ခဲ့ပြီးတဲ့နောက်အင်္ဂါနေ့ကလွှတ်တော်မှာအမေရိကန်ထိတဲစစ်ပစံအရရှိကြီးတွေအပြင်းထန်မေးခွန်းထုတ်ခံခဲ့ရတာပါတာလီဘန်တွေတင်ပတ်ခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံသားတွေနဲ့တပ်ဖွဲ့ဝင်တွေရုံးသိမ်းရေးအစီအစဉ်တွေအလို့ရှိလုပ်ခဲ့ရတာကြောင့်အစိုးရမှဖျော်ဖျဲကြုံရရပေမဲ့မျှော်လင့်ထားတဲ့အောင်မြင်မှုရရဲ့အကြောင်းလဲအမေရိကန်ထိတဲ့ကာဝေးရရှိတွေကကာဝေးပြောဆိုသွားကြပါတယ်ကာဝေးဝန်ကြီးလွိုင်းအော်စတင်ကတော့ကယ်ဆယ်ရေးအစီအစဉ်တွေကိုအစွမ်းကုန်ဆောင်ရွက်ခဲ့ကြောင်းနဲ့ကမ္ဘာမှာဘယ်ချစ်တဲ့မှာဒီလိုလုံးနေမှာမဟုတ်ဘူးလို့လဲအင်္ဂါနေ့ကဆက်လက်တော့လက်နက်ကိုင်တပ်ဖွဲ့များကြီးရကွန်ဘီရဲ့ကျန်းနာဘွယ်မှာပြောဆိုသွားတာပါအမကျိုးပိုင်တဲ့ဆွေရဲ့အစီအမံတွေနဲ့ပတ်သက်လို့ကျန်းနာဘွယ်မှာလွတ်တော်အမတချို့ကအပြင်းထန်ဝေဖန်ခဲ့ကြပေမဲ့ကာဝေးဝန်ကြီးကတော့အမေရိကန်သမိုင်းမှာအကြီးဆုံးလေကြောင်းကယ်ဆယ်ရေးအစီအစဉ်ဖြစ်အခက်အခဲတွေကြုံရပေမဲ့အောင်မြင်မှုရရဲ့အကြောင်းလဲပြောဆိုသွားပါတယ်